ဒီနေ့ညနေမှာကျွန်တော်နှုတ်ကပတော်နဲ့ဆင်ခြင်ဖို့အတွက်တော့ကျွန်တော်အကြောင်းအရာလေးတစ်ခုကိုဆင်ခြင်မိတယ်။နေ့အသက်တာထဲမှာဘုရားကကျွန်တော်တို့ကိုလောကနဲ့ခြားနားစေတာဖြစ်တယ်မတူ။နော်ဘုရားရဲ့ရွေးနှုတ်ခြင်းဘုရားရဲ့ဖြစ်ပွားစေခြင်းဘုရားသားသမီးဖြစ်လာတဲ့အခါမှာလောကနဲ့ကျွန်တော်တို့ဘုရားကခြားနားစေတယ်။လောကနဲ့မတူညီသောအသက်တာထဲမှာသွားတယ်။လောကကို brand နဲ့ system နဲ့မတူညီတဲ့ system တစ်ခုထဲမှာကျွန်တော်တို့ဘုရားကအသက်ရှင်နေတာဖြစ်တယ်ကျွန်တော်တို့တဖြည်းဖြည်းနဲ့ဘုရားကဆွဲခေါ်သွားတယ်တဖြည်းဖြည်းနဲ့ဒီနေ့မျက်မှောက်တော်ထဲမှာခံစားရတယ်နှုတ်ပတ်တော်နဲ့တိဆောက်ပေးတယ်အရင်တွန့်ချင်းကြည့်အောင်အညစ်ကြေးနဲ့ကြည့်အောင်နှုတ်ပတ်ရည်နဲ့စေးကြောတယ်အရင်ကမသိတဲ့အသည့်နဲ့ပို့ပြီးတော့ဘုရားကိုသိလာတယ်အရင်ကမကျွမ်းဘူးတဲ့ကျွမ်းဝင်ခြင်းနဲ့ဘုရားနဲ့ကျွန်တော်ပို့ပြီးတော့ကျွမ်းဝင်လာတယ်အရင်ကနားမလည်တဲ့အရာတွေကျွန်တော်ပို့ပြီးနားလည်လာတယ်အရင်ကနှက်ဆိုင်ခက်ခဲတဲ့အရာတွေကျွန်တော်ရဲ့အသက်တာထဲမှာသဘောပေါက်လာဆိုတော့ဒီနေ့အသက်တာထဲမှာဘုရားနဲ့တာ၍တာ၍နီးလာတယ်သူများတဲ့ဆိုင်ကျွန်တော်တို့ကနီးလာတဲ့အသက်တာထဲမှာရှိလာဖြစ်တယ်။ဒါပေမဲ့တတိထားမယ့်အရာကကျွန်တော်တို့ဖျားနဲ့နီးခြင်းဟာသူတပားဖျားနဲ့ဝေးသွားခြင်းမဖြစ်ဖို့အတွက်အရေးကြီးတယ်။ဘာကြောင့်လဲဆိုတော့တစ်ခါတည်းမှာကျွန်တော်တို့ကဖျားနဲ့နီးလာအချိန်အရန်တက်လာကျွန်တော်တို့ကဆိုတော့မှန်တယ်လောကနဲ့ကျွန်တော်ကမဆိုင်တော့ separately ဖြစ်သွားပြီကျွန်တော်ထိုက်မှာစကားဥခဏတယ်ကျွန်တော်ရဲ့အသက်ရှင်ပုံကျွန်တော်ရဲ့စဉ်းစားပုံကျွန်တော်ပုံမှာဖျားအလုံးလုံးတဲ့ပုံလုံးဝမတူတော့ဒါပေမဲ့ကျွန်တော်ရဲ့ဖျားနဲ့နီးကပ်လာခြင်းဟာသူတို့ဖျားနဲ့မဝေးသွားဘူးတွေဖြစ်တယ်ကျွန်တော်တို့ကတဖြည်းဖြည်းနဲ့လောကနဲ့ဝေးလာမှာမှန်ပေမဲ့လောကဟာတဖြည်းဖြည်းဖျားနဲ့ဝေးသွားဘူးတွေဖျားလို့မရှိဘူးအဲ့ဒီလောကထဲမှာရှိတဲ့လူတွေကဖျားကိုသိလာဖို့အဲ့ဒီလောကထဲကလူတွေကအဲ့ဒီဖျားမြစ်တာခံစားဖို့အဲ့ဒီလောကထဲမှာရှိတဲ့လူတွေကကျွန်တော်တို့ဖျားရဲ့နီးကပ်ခြင်းနဲ့ခံစားသလိုသူတို့လည်းခံစားစေဖို့အတွက်ကျွန်တော်ရဲ့အသက်တာထဲမှာပြင်ဆင်တည်ဆောက်ဖို့အတွက်ဖြစ်တယ်တခါတည်းမှာကျွန်တော်ရဲ့အသက်ရှင်ပုံကကျွန်တော်နီးသွားတယ်ဒါပေမဲ့သူတို့ဖះနဲ့ဝေးသွားတာဖြစ်တယ်အဲ့တော့ဝေးသွားတာကသူတို့ကဖះနဲ့တော့ဝေးတယ်ဒါပေမဲ့ကျွန်တော်ကဖះနဲ့မနီးဘဲနဲ့တခါလေသူတို့နဲ့ပြန်နီးသွားတယ်အသက်တာလည်းဖြစ်သွားတယ်အဲ့ဒီအရာပေါ်မှာဒီကနေ့ညနေမှာချိန်ထိုးဖို့အတွက်ဖြစ်တယ်ဒီနေ့ကျွန်တော်တို့ဟာဖះနဲ့နီးတယ်နီးကြရခြင်းမှာအကြောင်းအရာရှိတယ်ဘာကြောင့်နီးရတာလဲနီးခြင်းပေါ်မှာကျွန်တော်ရဲ့အသက်တာထဲမှာဘာလုံနိုင်တယ်ကျွန်တော်ကအတွင်းစီးထဲမှာဖះနဲ့အရင်နီးဆုံးထဲမှာတခါတည်းမှာကျွန်တော်ကသူများမသိရကျွန်တော်သိတယ်။သူများမခံစားဘူးရကျွန်တော်ခံစားတယ်။သူများနားမလည်ရကျွန်တော်ကိုဖះကနားလဲစီတယ်။သူများသဘောမပေါက်တဲ့ရကျွန်တော်ကိုဖះကဖွင့်ပြရှင်းလင်းတယ်။အဲ့ဒီအရာတွေကိုသိကျွမ်းခြင်းကအတိတ်ပဲမဲ့ကျွန်တော်ကိုဖះကဖွင့်ပြတာမဟုတ်။အဲ့ဒီနေရာမှာရှိတဲ့လူတွေသိကျွမ်းလာဖို့အတွက်ဖြစ်တယ်။နေကိုဘနေစာမင်းရဲ့အိမ်မက်ကသူ့ဘာသူတော်သူဘာမှမသိဘူးအတိတ်ပဲမပြောနဲ့။ဒါပေမဲ့အဲ့ဒီအိမ်မက်ကောအဲ့ဒီအနက်အထိပ်ပဲကောအားလုံးကိုဒီနေ့ဒံယေလကိုဖခင်ကဖော်ပြပေးတယ်။ဒါဆိုဒံယေလသိခြင်းကသူများတွေမသိတဲ့အရာကိုသိစေခြင်းနဲ့နေဖို့ကနေစားမင်းပင်နာမှာရှိတဲ့ပညာရှိအမတ်တွေနော်ဒီနေ့ဟိုအိမ်မက်အနက်ကိုဖော်နိုင်တဲ့သူတွေဉာဏ်ပညာရှိတဲ့လူတွေတော်တက်တဲ့သူတွေအဲ့ဒီသူတွေတခုမှစဉ်းစားလို့မရတဲ့ကိစ္စတခုကိုဖခင်ကဒံယေလကိုပေးပြီးတော့နားလည်စေတယ်။ဒါပေမဲ့ဒံယေလကိုနားလည်စေခြင်းအပြင်အဲ့ဒီနေရာမှာဖခင်ကိုသိကျွမ်းလာဖို့ဖခင်ဘုန်းတော်ထင်ရှားဖို့အတွက်ဖြစ်တယ်ဒေလာကသူများတဲ့အာငါအလုံးသိသွားတယ်ငါပဲနေရာရသွားတယ်ငါပဲရှိနေသွားတယ်ငါပဲဆိုရဲနေရာတခုမှမဟုတ်ဘဲနဲ့အဲ့ဒီနေရာမှာဖခင်ရဲ့အကြံစီဖခင်ပြောစီခြင်းတဲ့အရာဖခင်ဖြစ်စီခြင်းတဲ့အရာဖခင်ရဲ့အမိန့်တော်ဖခင်ရဲ့သဘောစံတော်ကိုပြပြသားသားရက်တီပွဲအတွက်ဖခင်ရှင်ထားရတာဖြစ်တယ်အဲ့တော့ဒီအပေါ်မှာကျွန်တော်ကခွဲခြားခြားနာနားလည်ဖို့အတွက်ဖြစ်တယ်အဲ့တော့ရှေးဥစွာကျွန်တော်နှုတ်ပြတော်လေးတခုကိုကျွန်တော်ဒီကဖတ်အောင်ကျွန်တော်ထွက်မြောက်ခြင်းခန်းကြီး34လောက်ကိုတူအောင်သွားအောင်ထွမြောက်ကျမ်းခန်းကြီး34ကိုမသွားခင်မှာကျွန်တော်နားလည်ရမယ့်အရာကဒီနေ့ဖခင်ကမောရှေကိုတောင်းပို့ခေါ်တယ်။တောင်းအောင်မှာစီတာခိုင်းတယ်။ဣသေလအမျိုးနဲ့သူနဲ့ဂျာမာ separate မတူညီပဲခြားနာမှုကိုဖခင်ကခြားနာစေတယ်။အဲ့တော့မောရှေကိုတောင်းပို့ခေါ်သွားတယ်။တောင်းပို့မှာဘုန်းတော်နဲ့ဆင်းကြွားတယ်။မိုးတိမ်ထဲမှာဖခင်ကမောရှေနဲ့မိသားအဖွဲ့တယ်။စကားပြောတယ်။ဒီနေ့တဲတော်အကြောင်းကိုဖွင့်ပြတယ်။ဒီနေ့ပြည့်ညတ်တော်ဆယ်ပါးကိုသူပေးတယ်။စသည်ဖြင့်မောရှေနဲ့ဖခင်ရဲ့ရင်းနှီးမှုကအောက်မှာရှိတဲ့လူနဲ့တခြားစီဖြစ်သွားတယ်။ဘလောက်တောင်ကြွားသွားလဲလို့မေးအောက်မှာရှိတဲ့လူတွေကအဲ့ဒီအချိန်မှာနွားရုပ်ကိုဖျားထင်ပြီးတော့ကိုးကွယ်တဲ့အချိန်ဖြစ်တယ်။မောရှေဖျားမျက်မှောက်တော်ထဲမှာနေနေတဲ့အချိန်မှာသူတို့ကနွားရှိမှာကခုန်နေတာဖြစ်တယ်။မောရှေဖျားနဲ့ယဉ်ကျေးတဲ့အချိန်မှာသူတို့ကနွားနဲ့ယဉ်ကျေးတာဖြစ်တယ်။ဆိုတော့မောရှေနဲ့သူတို့ရဲ့ကြားထဲမှာရှိတဲ့ကြွားချားချက်ကတောင်ပေါ်နဲ့တောင်ကြီးကွာသလိုမျိုးပဲတော်တော်ကွာသွားတယ်။တော်တော်ဟသွားတယ်။ဘလို့မှဆက်ဆက်လို့မရတော့အောင်ယင်းနီးလို့မရတော့အောင်ဝေးကွာမှုမျိုးဖြစ်သွားတယ်။ ဝချမှုနဲ့နော်ကျွန်တော်အခုခန်းကြီး34ရောက်တဲ့ခါမှာပထမတစ်ချောင်းလာတဲ့ဒုတိယတစ်ခုပြန်ဆင်းလာတယ်အဲ့တော့ကျွန်တော်နည်းနည်းဖတ်ကြည့်အောင်ခန်းကြီး34ငွေ29မောရှိသည်တက်သေးခံချက်ကြောက်ပြားနှစ်ပြားကိုဂိုင်လျက်သီနာတောင်ပေါ်မှဆင်းသက်တော့ခါမိမိနှင့်ဖျားသခင်နှုတ်ဆက်တော်မူသောကြောင့်မိမိမျက်နှာအရည်ထွန်းပကြောင်းကိုမိမိမသိအာယုန်နှင့်ဣတိလအမျိုးသားပေါင်းတို့သည်မောရှိကိုမြင်သောအခါသူဤမျက်နာအရေထွန်းပသောကြောင့်သူကိုမချင်းကပ်ဝန်ကြ။အနောက်ဘက်တော့လို့ပြောပါရယ်မိမိနဲ့ဖျားသခင်နှုတ်ဆက်တော်မူသောကြောင့်မောရှေမျက်နာကနေအယောင်တွေထွန်းပနေတယ်။ဘာကြောင့်မောရှေမျက်နာအယောင်ထွန်းပရတာလဲလို့မေးရင်မိမိသည်ဖျားသခင်နဲ့နှုတ်ဆက်တော်မူသောကြောင့်တနည်းအားဖြင့်ဖျားမျက်မှောက်တော်ထဲမှာဖျားနဲ့အဆက်ဆံရှိတဲ့အခါမှာဖျားပြောစီခြင်းတဲ့အရာတွေသူ့ကိုပြောလိုက်တယ်ဖျားရဲ့ယူပါယုံတွေဖျားရဲ့ဖြစ်ခြင်းတဲ့အရာတွေဖျားစီကိုတိုးဝင်ရမယ့်အရာတွေဖျားလိုချင်တဲ့အရာတွေဖျားလိုချင်တာမှမောရှေကိုဖျားကအသေးစိတ်အယောင်ကအစပြောတာဒီညမှာဒီလိုက်ကလေးဆိုဒီအယောင်ဒီညကအနာသက်လေးကဒီအယောင်စသဖြင့်ဖျားကတိတိကျကျမောရှေကိုအဲ့ဒီတောင်မှာစကားပြောတယ်အဲ့ဒီစကားပြောရင်းနဲ့ဖျားနဲ့မောရှေနဲ့ဖျားနဲ့မောရှေနဲ့အဆက်အသွယ်ရှိတဲ့ခါမှာပြန်ဆင်းလာတဲ့ခါမှာမောရှေမျက်နှာကအယောင်တောက်ပနေဒါမဲ့သူ့ကိုသူတောက်နေမှသူမသိဒါမဲ့သူ့မျက်နှာကိုတဲ့အာယုန်နဲ့ဣသီလအမျိုးတွေကကြည့်တဲ့ခါမှာဒီစကားကိုဒီမှာကျမ်းစာကရေးတယ်သူဤမျက်နာအရေထွန်းပသောကြောင့်သူတို့သည်မချင်းကပ်ဝန်ကြသူတို့မောရှေနာကိုမကတ်ရဲတော့မောရှေမျက်နာကအဲ့ဒီအယောင်ထွက်နေတယ်ခြားနာနေတယ်ထူးခြားနေမိတ်ကက်လင်းပြီးဆင်းလာတာမဟုတ်เนาะအယောင်တောက်ချင်လွန်းလို့မီးထုံးပြီးထွက်လာတာမဟုတ်ဒီနေ့ထင်ပေါ်ထင်ရှားချင်လွန်းလို့နာမည်ကြီးချင်လွန်းလို့တမင်တကာဖန်တီးလာတာမဟုတ်သူ့ကိုသူတော်မသိဘူးဒါမဲ့ဘုရားရှိမှကာလတစ်ခုနေထိုင်လာတဲ့အခါမှာထူးခြားမှုကမျက်နာပေါ်မှာထင်ရလဲရှိတယ်။အထဲမှာရှိတဲ့အရာကအပြင်မှာလာပြီးထင်ဟပ်လာတယ်။ဒီထဲကိုကြားထားတဲ့အရာကဒီမှာလာပြီးတော့ထင်ဟပ်နေတယ်။ဒီနှလုံးသားထဲမှာစင်ကျင်လာတဲ့အရာကဒီမှာထင်ဟပ်လာတယ်။ဒီခေါင်းထဲမှာဆွဲမှတ်ထားတဲ့အရာကဒီမျက်နှာမှာလာပြီးထင်ဟပ်နေတယ်။ဒါကြောင့်မို့ကျွန်တော်ရဲ့အသက်တာမှာထင်ဟပ်ခြင်းရှိတယ်။ငါခြားနာနေတယ်၊ငါထူးခြားနေတယ်ဆိုရအောင်တစ်ခါတည်းမှာကျွန်တော်ရဲ့အသက်တာမှာလေဆိုင်းဘုတ်တက်ပြီးပြောကြရမလို့ကျွန်တော်ကိုကြည့်ရတယ်သူများကသိတယ်ချာနာနေတယ်ထူးကိုထူးချာနေတာဒါကြောင့်မို့ထူးချာတယ်လို့ပြောတဲ့သူတွေကထူးကိုထူးချာမယ်ယာကုမသားတွေအများကြီးရှိအဲ့ဒီတည်းမှာမှယောသပ်ကိုအချစ်ဆုံးဖြစ်တယ်အချစ်ဆုံးဖြစ်တဲ့အတွက်သူကထူးချာတဲ့ကုတ်အင်ကြီးကိုချုပ်ပေးဝတ်တယ်အဲ့တော့ယောသပ်လာတာနဲ့သူများတွေထက်သူကထူးချာနေငါအဖေအချစ်ခံရဆုံးလို့ဆိုင်းဘုတ်တင်လာစရာမလိုညီကိုတွေလမ်းလျှောက်လာတဲ့ကြားထဲမှာသူ့ရဲ့အင်ဂျီအယောင်စင်တနည်းအားဖြင့်သူ့ကိုအဖေချစ်တဲ့သက်တွေဟာသူ့ရဲ့အသက်တာမှာထင်ရှားလဲရှိတယ်။အခုမောရှေကထွက်လာပြီးဆင်းလာတဲ့ခါမှာအေးငါဘလောက်ဖျားမြောက်မောက်တွေမှာနေခဲ့တဲ့ဆိုင်းမုတ်တက်ရှာမလို့သူ့ရဲ့မျက်နှာမှာထင်ဟပ်နေ။အဲ့တော့တင်ကြွားစရာမလို့တင်ပြောပြတာမို့ငါဘလောက်နေခဲ့တယ်ငါဘလောက်ကြားခဲ့လဲမင်းတို့သိလားအဲ့ဒီအရာမောရှေမပြောဘူး။ဒါပေမဲ့သူ့ရဲ့မျက်နှာမှာအဲ့ဒီအရာအဝါကထင်ဟပ်နေတယ်အဲ့ဒီအကြောင်းလူတွေကမချင်းကပ်ဘူးကျွန်တော်နှုတ်ကပတ်နဲ့ဆက်ဖတ်မယ်မောရှေသည်သူတို့ကိုခေါ်၍အာယုန်နှင့်ပရိသတ်ကြီးတို့သည်ချင်းကပ်လင်မောရှေသည်နှုတ်ဆက်လေ၏ထို့နောက်ဣသေလအမျိုးသားတို့သည်ချင်းကပ်ကြလင်တိနာတောင်ပေါ်မှထာဝရဘုရားမိန့်တော်မူသည်မြတ်တို့ကိုသူတို့အားဆင့်ဆိုလေ၏မောရှေသည်သူတို့အားဟောပြော၍မပြီးမီမိမိမျက်နာကိုဖုံးအုပ်လေ၏ထာဝရဘုရားရှေ့တော်သို့ဝင်၍ရှောက်သောအခါမထွက်မီတန်အောင်မိမိမျက်နှာဖုံးကိုချွတ်ထား၏တပံထွက်၍အမိန့်တော်ကိုဣသေလအမျိုးသားတို့အားဆင့်ဆို၏သူဤမျက်နှာအရေထွန်းပကြောင်းကိုဣသေလအမျိုးသားတို့သည်မြင်ရလေတပံအထဲသို့ဝင်မလျှောက်မီတန်အောင်မိမိမျက်နှာကိုဖုံးအုပ်ပြန်လေ၏သူအထဲဝင်သွားတယ်ဖခင်နဲ့သူစကားပြောတယ်သူပြန်ထွက်လာတယ်ဣသေလအမျိုးနဲ့စကားပြောကန်ဒီမှာသူမျက်နှာကိုသူဖုံးပေးတယ်သူဖုံးပေးခြင်းအပြင်အထဲကပြောကျင်တဲ့စကားအထဲကဖះမှားလိုက်တဲ့အရာအထဲကဖះပြောကျင်တဲ့စံတော်ကိုသူဣသေလမျိုးကိုပြောခွင့်ရှိတယ်။အဲ့ဒီမျက်နှာကိုမဖုံးထားရင်အဲ့ဒီလူကအထဲကဖះပြောတဲ့စကားကိုနားမစိတ်ဝင်စားတော့အဲ့ဒါကိုပဲကြည့်နေတာ။ဒါကိုပဲကြည့်နေတာ။ဒါကိုပဲမြင်ဒါကိုပဲကြောက်ဒါကိုပဲစိတ်ဝင်စားဒါကိုပဲစဉ်းစားဘာလို့သူလောက်တော့လင်းနေရလဲ။သူဘာမှစိတ်မသုံးလေလေ။အဲ့ဒီနာတော်ပေါ်ဘာအရွယ်အများရှိလဲ။ငါတို့အသားမဲတယ်နည်းနည်းလေးသုံးကျင်တယ်။တော့သူမျက်နာလေးလိုပဲဖြစ်ကျင်တယ်၊လင်းကျင်တယ်၊ထူးခြားကျင်တယ်။သူဘလို့အဲ့ဒါပဲစိတ်ဝင်စားရတဲ့လူက ဖျားပြောချင်တဲ့စကားကိုမကြားတော့ဒီနေ့ဒီနေရာမှာနားလည်စီခြင်းတဲ့အရာကမောရှေရဲ့မျက်နာကထွန်းပနေသောဘုံရောင်ကြီးထက်အထဲကအဲ့ဒီဘုံရောင်ကြီးကိုဖြစ်စီတော့ဖျားကပူရေးကြည့်တယ်ဒါပေမဲ့တခါတည်းမှာကျွန်တော်တို့ရဲ့အဲ့ဒီဘုံရောင်ကြီးထွန်းပေါလွန်ကြီးကြောင့်အထဲကပြောချင်တဲ့စကားကိုအပြန်လို့မကြားတော့ပူဆိုးတာကဒီနေ့ကျွန်တော်တို့ကာလမှာအဲ့ဒါကိုမမြင်မြင်အောင်ပူပြခြင်းလားမောရှိကဖုံးတာမဟုတ်ဘူးကျွန်တော်ကအဲ့လောက်တော့အရာမထွက်သေးဘူးမထွက်ကိုမထွက်ထွက်အောင်ထွက်နေတာအယံကိုတောက်ပလွန်းခြင်းတယ်အယံကိုထင်ရှားလွန်းခြင်းတယ်အယံကိုကျွန်တော်တို့ပဲဆိုတဲ့အရာပဲပြခြင်းအဲ့ဒီအရာကလူတွေနဲ့ဖခင်နဲ့ဝေးကွာစီတော့အရာဖြစ်လာတယ်ငါဘယ်လောက်နေခဲ့တာငါဘယ်လောက်ဖခင်နဲ့ရင်းနှီးတာငါဖွင့်ပြချက်ကဘလောက်ကောင်းတာငါသင်ချားချက်ကဘလောက်မှန်တာငါဘလောက်လေ့လာထားတာငါတို့ကဘလို့မှန်တာငါတို့ကဘယ်ကျောင်းကဘလို့သင်ထားတာငါတို့အဖွဲ့အစည်းကစနစ်တကျလေ့လာထားတာငါတို့အသင်းတော်ကဒီလိုတည်ဆောက်တာအဲ့ဒီရောင်ကြီးတွေအဲ့ဒီရောင်ကြီးတွေအဲ့ဒီရောင်ကြီးတွေကိုထင်ရှားဖို့ထင်ရှားဖို့ထင်ရှားဖို့လှုပ်ရင်းနဲ့အပြင်မှာရှိတဲ့လူဟာအထဲကဖရဲစကားတော့မကြားတော့ဝေးကွာသွားစီတယ်ကြောက်ရွံ့သွားစီတယ်လန့်ထွက်သွားစီတယ်ခြာနာသွားစီတယ်မန်နေမောရှိအသက်တာကအဲ့ဒီလူနဲ့မတူညီသောအသက်တာတွေမှာဖခင်ကစကားပြောတာသူတို့အောက်မှာနွားကိုကိုးကွယ်နေချိန်မှာအပေါ်မှာသူဖခင်နဲ့ယဉ်ကျေးခဲ့တာမန်နေချစ်တော်ညီကိုမောင်မောင်ကျွန်တော်ရဲ့အသက်တာဟာလောကနဲ့မတူခြာနာသောအသက်တာတွေမှာဖခင်ကသွားလာစီခဲ့တယ်ကျွန်တော်ဖခင်နဲ့ယဉ်ကျေးစီတယ်ကျွန်တော်ဖခင်ဖွင့်ပြတဲ့အရာတွေကျွန်တော်ဖခင်ဆွဲခေါ်တဲ့အရာကျွန်တော်ဖခင်သွန်သင်တဲ့အရာရှိတယ်ဒါပေမဲ့အဲ့ဒီအရာတွေကဒီလောကမှာရှိတဲ့အလူကိုခြောက်လှန့်ဖို့မဖြစ်စေဖို့အတွက်အရေးကြီးတယ်ကျွန်တော်တို့ကိုဖခင်ကအဲ့ဒီထူချားသောအရာကိုထင်ရှားစေတဲ့အရာကလောကကလူနဲ့သူနဲ့ဝေသွားဖို့အတွက်မဟုတ်ဘူးမောရှိတယောက်တည်းအဲ့ဒီမျက်နာနဲ့မျက်နာတောက်တောက်ကြီးနဲ့အဲ့ဒီခန္ဓာနဲ့ကိုဝင်သွားဖို့ဖခင်လိုရှိတာမဟုတ်ဘူးအဲ့ဒီနှွားရုပ်ကိုကိုးကွယ်တဲ့အဲ့ဒီနှလုံးသားခိုင်မာတဲ့လယ်ပင်ခိုင်မာတဲ့အမျိုးတွဲလေးရက်တည်ပေးဖို့အတွက်မောရှိကိုဖခင်ယူနာတာဖြစ်တယ်သူကဟိုနိုင်မြတ်ထဲမှာနော်ကမာခန့်နဲ့ရွေးထားတဲ့နော်ဒီချုပ်ပချုပ်လေးတွေမှာရေထဲမျောလိုက်တဲ့အရွယ်ကစာပြီးအခုချိန်ထိနှစ်ပေါင်းများစွာမောရှေကိုဖျားသွန်သင်ခဲ့တာ train လုပ်ခဲ့တာချိုးဖဲ့ခဲ့တာတော့ဒီနေ့ပုံသွင်းခဲ့တဲ့အရာအလုံးကမျက်နာဘုံရောင်ကြီးထွန်းပယုံတသက်တခုတော့မဟုတ်အဲ့ဒါလောက်ခေါင်းမာတဲ့အမျိုးကိုအဲ့ဒီခန္ဓာတွေကိုပို့ဆောင်သွားဖို့အတွက်ဖျားအလိုရှိတာဖြစ်တယ်ဒီနေ့ကျွန်တော်တို့ကိုဖျားဖွင့်ပြတဲ့အရာတွေဒီနေ့ဖျားကျွန်တော်တို့ကိုသွန်သင်တဲ့အရာတွေဒီနေ့ဖျားကျွန်တော်တို့ကိုအသုံးပြုတဲ့အရာတွေကျွန်တော်တို့တယောက်တည်းမျက်နှာထောင်လောင်းနေဖို့အတွက်မဟုတ်ကျွန်တော်တို့တယောက်တည်းအယောင်တောက်နေဖို့အတွက်မဟုတ်ဒီနေ့မြောင်များလာဆောက်သောဝိညာဉ်တွေကိုကျွန်တော်ဖျားရဲ့ပြင်ဆင်ထားတဲ့အကြံစီတွေကိုပို့ဆောင်ပေးဖို့ဖျားလိုရှိတာဖြစ်တယ်ဒါကြောင့်ကျွန်တော်ရဲ့မျက်နှာဖုံးကိုတစ်ခါတည်းမဖုံးရတယ်ဟန်ဆောင်တော့မဟုတ်မျက်နှာဖုံးလိုက်တယ်မောရှိဖုံးလိုက်တယ်အယောင်ဖြတ်တာမဟုတ်တော့ဖုံးပေမဲ့အထဲမှာလင်းနေတော့မှဖြစ်တယ်မလင်းတော့တာမဟုတ်ဘူးလင်းနေတယ်ဒါပေမဲ့ဖုံးလိုက်တာဖုံးလိုက်ပြီးတော့သူဘာပြောလဲလို့မင်းဒီနေ့နှုတ်ဘတ်တော်ကနော်ဒီနေ့မောရှေစီသူတို့အားဟောပြော၍မပြီးမီမိမိမျက်နာကိုဖုံးအုပ်လေ၏တိနာတောင်ပေါ်မှာသာရဖျားမိန်တော်မူသည်များတို့ကိုသူတို့အားစင့်ဆိုလေ၏စင်ဆိုလို့မပြီးမချင်းမျက်နာကိုဖုံးထားတယ်ဒါဆိုမျက်နာပေါ်ကအလင်းထက်သီနာတောင်ပေါ်ကဖရားရဲ့အကြံစီကပို့အရေးကြီးနေတယ်အခုအားလုံးကြားထဲမှာမောရှေသူများနဲ့မတူဘူးထင်ရှားနေတာထက်ဟိုးတောင်ပေါ်ကအဲ့ဒီလူတွေအတွက်ဖရားရှင်ဘာအလိုရှိလဲဆိုတာကအရေးကြီးနေတယ်ရစ်ပလင်ဆိုတာဘာလဲကအရေးကြီးနေတယ်ရစ်ကောင်ဆိုတာဘာလဲကအရေးကြီးနေတယ်ဒီနေ့နန့်တာပေါင်းဆိုတာဘာလဲဆိုတာပို့အရေးကြီးတယ်အပြစ်ဖြေရာဆိုတာပို့ပြောအရေးကြီးနေတယ်ဒီနေ့ဖရားရှင်ကိုတိုးဝင်ခြင်းဆိုတဲ့အရာကပို့ပြီးအရေးကြီးတယ်အဲ့ဒီအရာအားလုံးနဲ့သီနာတောင်မှာဖရားပေါ်ပြတဲ့အရာတွေနဲ့ဒီမျက်နာပေါ်ကအလင်းနဲ့ရှင်လိုက်တဲ့အခါမှာမျက်နှာဖုံးအုပ်ရတာတန်တယ်တခါတည်းမှာကျွန်တော်ရဲ့အသက်တာထဲမှာကျွန်တော်သိသိလေမပြောရတဲ့အခြေအနေတွေရှိတယ်။သိနားလေသဘောပေါက်နေလေမပြောပြရတဲ့အခြေအနေရှိတယ်။ကိုပြောလိုက်ရင်သူဖျားနဲ့နီးမှလား၊သူဝေးသွားမှလား။အဲ့ဒီအရာကိုကျွန်တော်ရဲ့စဉ်းစားဆင်ခြင်ဖို့အတွက်ဖြစ်တယ်။မောရှိမြင်တဲ့ဖုံးတက်တာသူ့အတွက်သူတက်တာမဟုတ်၊သူခီးကိုမဆက်တာ၊သူလင်းမန်းတော့သူမသိဘူး။ပြောချင်တဲ့သဘောက။နှုတ်ပေါ်တော့ဒီတိုင်းရဲ့သူ့ကိုသူလင်းနေမှမသိဘူး။ဒါဆိုဒီမျက်နှာဖုံးဘာကြောင့်တက်ရတာလဲလို့မင်းအဲ့ဒီလူတွေရဲ့အော်တပါအတွက်သူတက်ပေးရတာဖြစ်တယ်။ ဒါဆိုတခါတည်းမှာကျွန်တော်ရဲ့အစီခံကြီးကျွန်တော်ရဲ့နှိမ်ချခြင်းကျွန်တော်ရဲ့လှုပ်ဆောင်ခြင်းကျွန်တော်ရဲ့ပြုစုခြင်းကကျွန်တော်တို့မဟုတ်ဘူးသူတို့သိဖို့အတွက်တိဆောက်ပေးတာဖြစ်တယ်အရှော့ပေးလိုက်တာဝတ်ပေးလိုက်တာညင်ပေးလိုက်တာအနင်းခံလိုက်တာအချိုးခံလိုက်တာဥစားပေးလိုက်တဲ့အရာအားလုံးကဟိုးအပေါ်မှာရှိတဲ့ဖရာရဲ့အကျဉ်းစီသူ့ရဲ့အသက်တာတွေမှာသိနာလေပို့အတွက်လှုပ်ဆောင် အဲ့ဒီမျက်မှောက်တော်ကိုဖြစ်စီတဲ့ဖရာရဲ့အကြံစီထင်ရှားမလားအဲ့ဒီအရာကရွေးချယ်မှုဖြစ်လာတယ်အဲ့ဒီရွေးချယ်မှုဖြစ်လာရင်မောရှေဟာသူ့မျက်နှာကိုဖုံးအုပ်ခဲ့တယ်ယနေ့ကာလမှာမျက်နှာဖုံးတက်ဖို့အတွက်လိုအပ်တယ်ဒါပေမဲ့ကျွန်တော်ကတက်တော့တက်တယ်ဒါပေမဲ့ဒီမျက်နှာဖုံးဖို့ဆောင်းတဲ့မျက်နှာဖုံးနဲ့တက်တယ်တခါနဲ့မှဘာအလေးမှမရှိဘူးမိထွန်းထားတဲ့เนาะဒီနေ့နီယွန်လိုက်မျက်နှာဖုံးကြုံတက်တက်တယ်အလင်းမို့ဒီတည်းကထွက်လာမှုဒါပေမဲ့တက်ထားမျက်နှာဖုံးကလင်းနေတာအဲ့ဒီအရာနဲ့ကျွန်တော်ကသွားရောက်အသက်ရှင်တယ်အဲ့ဒီအရာကလူနဲ့ဖះနဲ့ကိုဝေးกว่าစီတာဖြစ်တယ်ကျွန်တော်တခါနဲ့တိတ်တိတ်တိတ်တက်တိတ်နာလေကျွန်တော်တိတ်သဘောပေါက်တဲ့အရာကကျွန်တော်ထားတဲ့ငါတိုင်းကပြောချလိုက်ရင်เนาะပြီးတော့ပြောလိုက်ခြင်းအဖြစ်အဲ့ဒီသူဖះနဲ့နီးမှလားဝေးမှလားအဲ့အကျဉ်းစီကိုသိမှလားမမြင်မှလားအဲ့ဒီအရာပေါ်မှာကျွန်တော်ကစင်ကျင်သဘောပေါက်ဖို့အတွက်ဖြစ်တယ်။ဦးစားပေးနားလည်ဖို့အတွက်ဖြစ်တယ်။ကျွန်တော်တို့ကိုဖះကလက်ထဲမှာပေးထားတဲ့အရေးချင်းတွေရွေးတုံထားတဲ့အရာတွေခန့်အပ်ထားတဲ့အရာတွေကဦးစားပေးဖို့အတွက်ဖြစ်တယ်ဆိုတာကိုနားလည်ဖို့အတွက်ဖြစ်တယ်။နောက်ထပ်အဖြစ်အပျက်လေးတစ်ခုနဲ့ကျွန်တော်ရှင်းထိုးပြောကြည့်အောင်။ဓမ္မရာဇဝင်ဒုတိယဆောင်ခိုင်းတစ်ဆယ်လောက်ကိုသွားအောင်။ဒီနေ့အသက်တာမှာဖះကကျွန်တော်ကိုပေးတာဉာဏ်ပညာပေးတာခတ်အပ်တာလက်ထဲမှာပေးတဲ့အရာတွေထဲမှာကျွန်တော်ဘလို့အသုံးပြုလဲဘလို့လှုပ်ဆောင်လဲဘလို့စဉ်းစားပေးသလဲဆိုတဲ့အရာကအရေးကြီးတယ်ကျွန်တော်ဒီဟာလေးဖတ်ကြည့်ရမယ်ဟောထို့နောက်အခန်းကြီး30မှာဖြစ်တယ်ဓမ္မရုပ်ဒုတိယဆောင်ထို့နောက်အမောရှင်ပြန်သည်သေဝိသားတော်ဟာနုံသည်ခမည်းတော်အရာ၌နန်းထိုင်၏ဒါဝိဒ်ကလည်းဟာနုံ၏အဖနာဟက်သည်ငါအားကျေးဇူးပြုသောကြောင့်သူ၏သား၌ငါကျေးဇူးပြုမည်ဟုဆိုလျက်သူ၏အဖသေးရာတွင်နှစ်သိမ့်စေခြင်းကကျွန်တော်ကိုဆေလွတ်၍ဒါဝိဒ်ဤကျွန်တော်သည်အမုံပြည်သို့ရောက်ကြ၏အမုံအမျိုးမူမတ်တို့သည်မိမိအရှင်ဟာနုံထံသို့ဝင်၍ဒါဝိဒ်သည်စိတ်တော်ကိုနှစ်သိမ့်စေသောသူတို့ကိုဆေလွတ်ရာတွင်ခမည်းတော်ကိုယိုသေးစွာပြုသည်ဟုထင်မှတ်တော်မူသောမြို့တော်ကိုစစ်ဆေးစူးစမ်းဖျက်ဆီးခြင်းကကျွန်တော်ကိုဆေလွတ်သူမဟုတ်လို့ရှောက်ကြပြီလင်ဟာနုံသည်ဒါဝိဒ်ဤကျွန်တော်ကိုယူပြီလင်မုတ်စိတ်တစ်ချမ်းကိုရိပ်၍အဝတ်ကိုတင်ပါတိုင်အောင်ဖျက်ပြီးမှလွတ်လိုက်လေ၏ထိုသတင်းကိုဒါဝိဒ်သည်ကြားသောအခါထိုသူတို့သည်အလွန်ရှက်ကြောက်သောကြောင့်သူတို့ကိုစီးကြိုစေခြင်းကဆေလွတ်၍သင်တို့သည်မုတ်စိတ်မရှိမီတိုင်အောင်ယေရီခေါမြို့မှနေကြလောဟုထို့နောက်မှပြန်လာကြလောဟုမှားထားတော်မူ၏ဒီမုံရှင်ပြန်သေးတဲ့ခါမှာတော့သူသားဟာနုံကနန်းထိုင်တယ်ဒါဝိဒ်ကပြောတယ်သူ့အဖေလက်ထက်တုန်းကတဲ့ငါ့ကိုယေရှုပြုခဲ့တယ်ဒါကြောင့်မို့သူသေးတဲ့နော်သေးတဲ့ခါမှာနှစ်သိမ့်စေဖို့အတွက်ကောင်ဆယ်လာနော်ဒီနေ့နှစ်သိမ့်နိုင်တဲ့လူတွေနော်နှစ်သိမ့်ဖို့ပြုဝဲအတွက်လူကိုလွှတ်လိုက်ဒါမဲ့အဲ့ဒီဓာဝိလွတ်လိုက်တဲ့လူတွေဟိုဘက်ရောက်သွားတဲ့ခါမှာဟိုဘက်ကရန်သူကတမျိုးထင်တယ်။ဒါသွေးရသားရုံမဟုတ်ဘူး။ဒါစင်နာနဲ့လွတ်တာမဟုတ်ဘူးထင်တယ်။ဒါငါတို့ကိုလင့်ဝက်သတင်းထောက်လန်းဖို့အတွက်နော်စပိုင်လွတ်လိုက်တာဖြစ်မယ်။ဒါကစုံတောင်းလွတ်လိုက်တာဖြစ်မယ်ဆိုပြီးဘာလုပ်လိုက်လဲလို့မေး။အဲ့ဒီလွတ်လိုက်တဲ့လူတွေရဲ့မုတ်စိတ်တစ်ချမ်းကိုရိုက်တယ်တဲ့။အဝတ်ကိုတင်ပါတိုင်အောင်ရိုက်ပြီးပြန်လွတ်လိုက်တယ်။တနည်းအားဖြင့်အဲ့ဒီလူတွေကိုအဆက်ခွဲလိုက်တာအဲ့ဒီကိစ္စကသူတို့ကိုအဲ့ဒီနေရာမှာအရှင်လက်နဲ့တပ်ပလိုက်တာတည်းသူတို့ပုံပြီးစိတ်နာတယ်။အရှင်နဲ့သိခါကိုစော်ကားလိုက်တဲ့သဘောဖြစ်တနည်းအားဖြင့်အဲ့တော့အဲ့ဒီသတင်းကိုဒါဝိဒ်ကြားတဲ့ခါမှာတဲ့ဒါဝိဒ်ကြားတဲ့ခါမှာကဲမင်းတို့အားလုံးချက်ချင်းစစ်ပြင်အမုံပြီကိုတော့ဒီနေ့ငါတို့စစ်ခင်းမယ်မပြောမပြောဘလို့ဖြစ်တာလဲမင်းတို့ကသေချာသွားမပြောဘူးလားသေချာမရှင်းပြဘူးလားအပြစ်မတင်ဘူးအဲ့ဒီသတင်းကိုကြားတဲ့အခါဒီနှုတ်ကပ်လို့ကျွန်တော်ပြန်ဖတ်ချင်တယ်။ထိုသတင်းကိုဒါဝိဒ်ကြားသောအခါထိုသူတို့သည်အလွန်ရှက်ကြောက်သောကြောင့်သူတို့ကိုစီးကြိုစေခြင်းကဆေလွတ်၍သင်တို့သည်မုတ်စိတ်မရှိမီတန်အောင်ဂျေရီခေါမြို့မှာနေပါ။ရှေမပြန်လာခဲ့။အဲ့ဒီသတင်းကိုဒါဝိဒ်ကြားပြားခြင်းပထမဦးဆုံးလုပ်တဲ့ reaction ကအဲ့ဒီနေရာကိုစစ်ခင်းဖို့မဟုတ်အဲ့ဒီပြဿနာကြီးကိုဖြေရှင်းဖို့မဟုတ်ဘူးအဲ့ဒီကိစ္စဘာဖြစ်တယ်လဲဆိုတဲ့အရာကိုသူမမေးဘူးအရေးကြီးဆုံးကထိလာတဲ့သူ့ရဲ့လူတွေကိုအရင်ဦးဆုံးနှစ်သိမ့်ပေးတာဖြစ်တယ်နားလေစီခြင်းတဲ့အရာကဒီလူတွေကသွားနှစ်သိမ့်တဲ့လူတွေ ဘာတခုံးမှမပြောတတ်တဲ့လူတွေသွားနှစ်သိမ့်ခိုင်းတာမဟုတ်ဘူး။သွားနှစ်သိမ့်နေဆိုတဲ့ကဒီလူတွေကဝမ်းနေချေကွဲစရာအခြေအနေမှာနှစ်သိမ့်နိုင်သောသူတွေဖြစ်တယ်။ဒီနေ့အပြင်သူများကို counseling လုပ်နိုင်တယ်၊သူများကိုအားပေးနိုင်တယ်၊သူများကိုနှစ်သိမ့်ပေးနိုင်တယ်၊သူများကိုဖြောင်းပြပေးနိုင်တယ်။အဲ့လိုလူမလို့လွတ်တာ။စကားနှလုံးမကွဲလူတော့အစိုးရတဲ့ဘာမှမလွတ်စရာအကြောင်းမရှိတော့အဲ့ဒီလူတွေကိုလွတ်လိုက်တယ်။ဒါပေမဲ့အဲ့ဒီလူတွေထိလာတယ်။ဒီနေ့အပြင်အဲ့ဒီလူတွေဟာဝမ်းနေချေကွဲခြင်းကိုရင်ဆိုင်နားလဲသဘောပေါက်တတ်သောလူမျိုးဖြစ်တယ်။ဒါပေမဲ့အခုချိန်မှာသူတို့မုတ်ဆိတ်ရိတ်ခံလဲရတယ်သူတို့အဝတ်ကိုနော်ဒီနေ့ဖြတ်ခံလဲရတယ်ဆိုရဲကသူတို့ရဲ့သိခါသူတို့ရဲ့ဒဏ်ရာသူတို့နှလုံးသားထဲမှာနာကျင်သွားပြီဒါဝိအရင်ဦးဆုံးလှုပ်တဲ့အလုတ်ကအဲ့ဒီလူတွေကိုစီးကျိုနှစ်သိမ့်တာဖြစ်တယ်မင်းတို့ဒီကိုပြန်မလာနဲ့အောင်မုတ်ဆိတ်မရှင်ပြီတန်အောင်ဂျေရီခေါမြို့မှာနေကျန်တဲ့ကိစ္စတွေအရင်မရှိဘူးလောလောဆယ်မင်းတို့ recovery ဖြစ်သွားဖို့အတွက်အရေးကြီးတယ်ပြန်လဲအစဉ်ပြေသွားဖို့အတွက်ရည်ကြီးတယ်ပြန်လဲပြီးမူလအခြေအနေရောက်သွားဖို့အတွက်ရည်ကြီးတယ်မုတ်စိတ်မရှိမိတောင်ဂျီရီခေါမြို့မှာနေပါမလာနဲ့ဦးတီကိုကျန်တဲ့တောင်ဝန်ကိစ္စအားလုံးပါတစ်ခုမှစိတ်မပူနဲ့အဲ့ဒါဒါဝီရဲ့နှလုံးသားဖြစ်တယ်အဲ့ဒါဘာကိုဖော်ပြနေတာလဲလို့မင်းဖျားသူ့လက်ထဲကိုပေးထားတဲ့ authority ဖျားသူ့လက်ထဲကိုထည့်ထားတဲ့အခွင့်အာဏာဖျားသူ့လက်ထဲကိုထည့်ပေးထားတဲ့လုတ်ပိုင်ခွင့်နဲ့သူဘာလုတ်လဲလို့မင်းရင်သူ့လူကိုသူတိဆောက်ပေးတာဖြစ်တယ်။သူ့လူကိုသူကွယ်ကာတာဖြစ်တယ်။အဲ့ဒီလူနှစ်ယောက်ရဲ့မုတ်ဆိတ်ရှည်ခြင်းမရှည်ခြင်းကိစ္စကြီးဒါဝိကယူဆိုင်။အဲ့ဒါကျန်းစာရမှာပါတယ်။ဒီနေ့ကျွန်တော်အသက်တာထဲမှာအဲ့လိုမျိုးနဲ့ရင်ဆိုင်လာတဲ့ညီကိုမောင်မတွေ့ရင်ကျွန်တော်ဘာလုပ်။နေမုတ်ဆိတ်ရှည်တာမရှည်တာအရေးမကြီးဘူး။ဒါကတိုင်းရင်းပြည်ကိစ္စဖြစ်တယ်။မြင်မြင်ပြလိုက်ခဲ့။မြင်မြင်လိုက်ခဲ့။အရေးကြီးတယ်။ report တင်ဘာဖြစ်တာ။ဘသူကပါလို့ဘာဖြစ်လို့မဟုတ်စေအေးခံလဲနင်းတို့မှဒါမှပါဘူးလားဘာဖြစ်လို့ပြန်မခုတ်လဲတခွမပြောဒါပေမဲ့ဒီနေ့ကျွန်တော်တို့ကအဲ့ဒီနေရာပဲစဉ်းစားတယ်တရားရလာတာအခု physically တော့လက်တွေခြေောက်တွေခုတ်ဖြတ်လိုက်တာမဟုတ်ဒါပေမဲ့ဒီကိစ္စကကျွန်တော်အခုဖတ်လို့သာဒီလိုပေါ့ပေါ့လေးဖတ်ပေမဲ့အဲ့ဒီလူတွေအဲ့ဒီဤသေးလာအမျိုးသားတွေအဲ့ဒီကိစ္စဟာသေသွားတာထက်များနာကျင်ခံစားတယ်အဲ့ဒီတရားကိုဒါဝိကချက်ချင်းသိတယ်သူ့ကိုဖျားပေးထားတဲ့ authority သူ့ဖျားနဲ့နီးကပ်ခြင်းသူ့ဖျားနဲ့ကျွမ်းဝင်ခြင်းသူဒီနေ့ဖျားရဲ့မျက်မှောက်တော်မှာသူပျော်ဝင်ခြင်းအဲ့ဒီအရာတွေအဲ့ဒီခံစားရတဲ့ဖျားမြစ်တာကိုသူကအဲ့ဒီလူတွေရဲ့အသက်တာမှာချက်ချင်းပြန်လဲတိဆောက်ပေးတာဖြစ်တယ်ဒီနေ့အသင်းတော်ဆိုတာအဲ့ဒီနှလုံးသားရှိရမှာဖြစ်တယ်အဲ့ဒီနှလုံးသားမရှိဘဲနဲ့အသင်းတော်လုံးလုံးမရအောင်ဒါဘလို့မဟုတ်ဆက်ရိတ်လိုက်ရလဲဘသူရိတ်တာ။ညမုတ်စိတ်တူတာရှီယာကူးမဆိုင်ဘူး။လာစရာရှိတာလာ။အဲ့ဒါအသိန်းတော်မို့။သူတန်ရာရသွားတာ။သူထိသွားတာ။မစ်ရှင်မှာသူထိသွားတာ။တိုက်ပွဲတွေမှာသူထိသွားတာ။မရည်ရွယ်ပဲထိသွားတာ။နေတော့ကွာနေတော့သွားသူများတော့သွားနှစ်သိမ့်မဲ့လူတွေဒါလေးမုတ်စိတ်လေးရိတ်ခဲတာဘာဖြစ်လဲ။လဲပြပြတော့မဟုတ်တာ။ပြောလာဒါဝင်။မပြောဘူးဒါပေမဲ့ကျွန်တော်ပြောတယ်။နေတော့နှစ်သိမ့်စရာလားနေတော့ကောင်ဆယ်လာလေသူများတော့သွားနှစ်သိမ့်မဲ့လူတွေငါနေတော့ဘာနှစ်သိမ့်စရာလို့လဲ။ကိုယ့်ကိုဖျားနဲ့ဖြေဖို့တရားနဲ့ဖြေဖို့ချစ်တော်ညီကောင်မောဒီနေ့ကာလမှာကျွန်တော်ကအဲ့ဒီပုံစံနဲ့ညီကိုချင်းကိုဆက်ဆံမိတရားဟောတယ်မိဘဖြေဖို့မိကျန်းစာဖတ်တယ်ကိုယ်ဖတ်ဖို့ဆုတောင်းတယ်ကိုယ်ဖြေဖို့အဖြေကိုရှာဖို့ကိုယ်လှန်ကြည့်ဖို့ကိုယ်မေးကြည့်ဖို့နေသူများတော့တော့တက်တဲ့ခိုင်းတယ်ဒီကိစ္စဖြစ်တော့တော့လေးပြောတာအဲ့ဒီဒလဆက်ကကျွန်တော်သိပြောတတ်တယ်အဲ့ဒါပြောတာကျွန်တော်လွယ်တယ်ဒါပေမဲ့ဒီနေ့ဒီနေရာမှာဒါဝိတ်ဂယုဆိုင်တဲ့အရာကအဲ့ဒီအရာမဟုတ်သူသိတယ်အဲ့ဒါသာမန်လူတွေမဟုတ်အဲ့ဒါကောင်ဆယ်လာတွေသူများကိုသွားအားပေးလို့ဒါပေမဲ့သူတို့ထိလာပြီမင်းတို့မုတ်စိတ်မရှင်မိကြအောင်ဂျေရီခေါမြို့မှာနေပါပြီးမှပြန်လာခဲ့ပြီးမှမူလတာဝန်ကိုပြန်ထမ်းဆောင်လောလောဆယ်အရေးအကြီးဆုံးကမင်းတို့အဆက်တကွဲပုံစံနဲ့ပြန်မလာဖို့အတွက်အရေးကြီးတယ်အဲ့ဒီအရာပေါ်မှာသူ့ရဲ့ priority number 1ပဲပြီးတဲ့အောက်ချမှာအဲ့ဒီရန်သူကိုရှင်းတာနောက်တစ်ခဏဒါပေမဲ့ number 1 priority ကအဲ့ဒီညီအကိုသူ့လူကိုသူ့ကွယ်ကာပေးတာဖြစ်တယ်ဒါပေမဲ့ဒီကနေ့ကျွန်တော်ရဲ့အသက်တာထဲမှာအခုကာလမှာဖြစ်ပျက်တဲ့အရာကမသိဘူးရန်သူနိုင်ဖို့ပဲအောင်မြင်ဖို့ပဲသိမ့်ပိုက်မယ်ဆိုတာကြီးပဲညီအကိုတွေဘလောက်တန်ရာရနေပြီလဲကျွန်တော်မညာတာတော့ဒါကြီးကိုပြောလိုက်ရင်ဒီလိုကြီးတင်လိုက်ရင်ဒီလိုကြီးရေးလိုက်ရင် तू ဘလောက်နာကျင်သွားမလဲဆိုရအောင်ကျွန်တော်မစဉ်းစားတော့ဘလောက်တောင်အတ္တဆန်တဲ့ကိုးကွယ်ခြင်းတွေဖြစ်လာပြီဒါမှနှုတ်ဘက်တော့တလုံးမမယုံတော့ကျန်းစာကြီးပဲဖျားပဲဒါပေမဲ့ဖြစ ှင်းလာတဲ့အရာကဖျားဆန်တဲ့နှလုံးသားမဟုတ်တော့အဲ့ဒါအတ္တဆန်နှလုံးသားဖြစ်လာတယ်။ဖျားကိုယ်ကိုပေးထားတဲ့အရာအရာ authority နဲ့ကျွန်တော်တို့အဲ့ဒီအရာပေါ်မှာမထင်မဲ့မြင်ပြုလာတယ်။နိုင်မှုအတွက်ပဲ။တာဖို့အတွက်ပဲ။ကိုမျက်နာလင်းမှုအတွက်ပဲကိုထင်ရှားမှုအတွက်ပဲငါဘုန်းတော်ထင်မှုအတွက်ပဲငါဖခင်ဘုန်းတော်ဘယ်လောက်ထင်ရှားလဲမင်းတို့တွေ့လားအဲ့ဒီသက်သေထူဖို့အတွက်ပဲမျက်နှာဖုံးတက်ဖို့ဆိုတာစိတ်ဝင်စားတော့အဲ့ဒီအရာကလူတွေနဲ့တဖြည်းဖြည်းနဲ့ဝေးကွာသွားစေတာဖြစ်တယ်အဲ့တော့ကျွန်တော်လက်ထဲမှာဖခင်ပေးထားတဲ့ authority ဒါဝိမ authority ရှိတယ်ညီကိုထိလာတယ်သူဦးစားပေးတဲ့အရာကယံသူမဟုတ်ဘူးညီကိုရဲ့တန်ရာဖြစ်တယ်နောက်ဆုံးအဖြစ်ပြက်လေးတစ်ခုနဲ့ကျွန်တော်ညီကုန်းချော့ဒီဖြစ်ပြက်ကျွန်တော်အောင်သိယောဟန်ခန်းကြီး6လောက်ကိုကျွန်တော်တို့ကသွားတော့ကျွန်တော်ဒါလေးဖတ်ချင်တယ်ယောဟန်6မှာငွေ9လောက်မှာယေရှုသည်မျှော်ကြည့်၍လူစုအဝေးပေါင်းသည့်အထံတော်သို့လာကြသည်ကိုမြင်တော်မူလျှင်ဖိလိပ္ပုဟာဤသူတို့စားစရာမုန့်ကိုဘယ်မှာဝယ်မည်နည်းဟုမေးတော်မူ၏ထို့သောမေးတော်မူလည်းအဘယ်သို့ပြုမည်ကိုသိတော်မူလျှင်ဖိလိပ္ပုကိုစုံစမ်းစေခြင်းကမေးတော်မူ၏ဖိလိပ္ပုကလည်းဤသူတို့သည်မုန်တဖဲ့စေအောင်ဒေနာရီအပြား200ဘိုးထိုက်သောမုန်မပါလောက်ဟုလျှောက်၏ရှိမုန်ပေထရီညီအိန္ဒြေမီရှိသောတပည့်တော်ကမူယောမုန်5လုံးနှင့်5လင်းနှကောင်ပါသောတငယ်တယောက်ရှိပါ၏သို့တော်လည်းဤများလောက်များစွာသောလူတို့ရှိကြသည်ဖြစ်၍ထိုမုန်နှင့်5နှကောင်ကိုအဘယ်ပြောစရာရှိနည်းလျှောက်လိမ့်ယေရှုကလည်းလူများတို့ကိုရှောင်းစေဟုမိန့်တော်မူ၏ဒီဖြစ်ပျက်ကြုံအောင်သိတယ်မုန်5လုံးနှင့်5နှကောင်နဲ့လူ5တော်ကိုကြွေးတယ်ဖြစ်တယ်အဲ့တော့တော်ရဲ့ဖြစ်ပြီးမိုးချုပ်ပြီးစားစရာမရှိတော့ဘလို့ကျွေးမှလဲမေးပြီဘသူကမေးလဲမင်းဖိလိပ္ပုကမေးတယ်မေးပြီမဲတဲ့အဘယ်ကဲ့သို့ respond လုပ်မလဲအဘယ်ကဲ့သို့တုံ့ပြန်မလဲဆိုတော့သိချင်လို့မေးတာဖြစ်မလောက်ဘူးတဲ့သွားဝယ်လဲမလောက်တော့စိုင်းနေလဲပိတ်ပြီးဝေးပြီကျွန်တော်မှ budget လဲအလောက်ရှိချင်မှရှိမဖြုတ်ထင်တယ်လူအများတယ်ဘာဖြစ်ဖြစ်ကျေးသတော်ချင်မုံပြီးအလုံးအစာရှောင်ခိုင်းလိုက်ဒီညနေကတော့တရားဟောအစာရှောင်ခြင်းနဲ့ပတ်သက်ပြီးတော့ဟောဖို့ဘာပဲဖြစ်ဖြစ်ခွန်အားလေးရဒီလိုပဲစဉ်းစားဖို့ရှိတော့အဲ့တော့သူတို့လက်ထဲမှာဘာရှိလဲမင်းသူတို့လက်ထဲမှာဘာမရှိဒါပေမဲ့အိန္ဒြေကသွားကြည့်တဲ့ခါမှာတငယ်လေးတယောက်လို့ပြောတယ်မုံ၅လုံးနဲ့ငါးနှကောင်ရှိအဲ့ဒီအဖြစ်ပြက်မှာလူရှိတယ်လူ9000ကြီးတယ်လူ9000လို့မှတ်တယ်ဒါပေမဲ့လူ9000ဆိုတာယောက်ျားကြီးပဲ9000မိန်းမနဲ့ကလေးမပေါင်းဒါဆိုရင်အခုဒီမုံရလာတဲ့သူကအဲ့ဒီလူ9000တွေကမဟုတ်တငယ်စီကတနည်းအားဖြင့်တငယ်ဆိုတာရေတွက်သောစည်ရင်ထဲမှာမပေါင်းလူ9000တွေမှာအဲ့ကလေးနဲ့မပေါင်းခေါင်းလုတ်တဲ့အခါမှာသူ့ကိုထဲမရည်ထောင်းသူ့ကိုထဲပြီးမတွက်ထောင်းတနည်းအားဖြင့်သူ့ကိုစည်ရင်မသွင်းထောင်းယေရှုမင်းနေတဲ့လူကအဲ့ဒီလူ9000ထက်ပို့ပြီးတော့နီးကပ်တဲ့လူဖြစ်တယ်နာမည်ခေါ်ပြီးမေးတာဟေးဖိလိပ္ပုဟေးအိန္ဒြေနာမည်ခေါ်ပြီးမေးတာနာမည်နဲ့တကွာသိတယ်တနည်းအားဖြင့်ယေရှုနဲ့အနီးဆုံးအတွင်းစီးတွေကအုပ်စုကိုမေးတာဖြစ်တယ်ဒါပေမဲ့ယေရှုနဲ့အနီးဆုံးအတွင်းဆုံးတွေကအုပ်စုမှာအဲ့ဒီမုံ၅လုံးနဲ့ငါးနှကောင်မရှိဘူးအပြင်ကရေတွက်ချင်းခံရတဲ့လူစုတွေမှာလည်းအဲ့ဒီမုံ၅လုံးနဲ့ငါးနှကောင်မရှိဘူးရေတွက်ချင်းစည်ရင်ထဲမှာမပါတဲ့တငယ်ကလေးစီမှာအဲ့ဒီမုံ၅လုံးနဲ့၅တကောင်ရှိတာဖြစ်တယ်။ဒါပေမဲ့အဲ့ဒီတငယ်လေးကယူလာလို့မရ။အဲ့တော့အနီးကပ်နေတဲ့သူတွေကယူလာပေးလိုက်တယ်။တငယ်စီကမုံ၅လုံးနဲ့၅နှကောင်သူတို့ယူလာတယ်၅လုံးနဲ့နှကောင်ပဲ။ဒါပေမဲ့ယေရှုလက်ထဲကိုရောက်သွားတဲ့အခါမှာလူများစွာစားလို့ရတဲ့အစာဖြစ်သွားတယ်။တနည်းအားဖြင့်ရေတွက်ခြင်းမခံရတဲ့ตุบาสิยင်းမပေါင်းสิยင်းမရှိဒါပေမဲ့အဲ့ဒီสิยင်းမရှိတော့သူတွေလက်ထဲကအရာကိုสิยင်းရှိတော့သူတွေနာမည်နဲ့တကွာသိတော့သူတွေကယူဆောင်ချိတ်ဆက်ပေးတာဖြစ်တယ်သူတို့ရဲ့ဤကတ်စွာနေနိုင်ရခြင်းအခွင့်အရေးကသူတို့ကိုဖျားပေးထားတဲ့ authority သူတို့ကိုရွေးနှုတ်ထားတဲ့အရာသူတို့ကိုရွေးကောက်ထားတဲ့အရာသူတို့ကိုနာမည်နဲ့တကွဖျားကရွေးနှုတ်ထားတဲ့အရာကရွေးနှုတ်ခြင်းမခံရတဲ့သူတွေနဲ့ချိတ်ဆက်ပေးဖို့အတွက်ဖြစ်တယ်။ဝေးကွာသွားဖို့အတွက်မဟုတ်နီးဆက်လာဖို့အတွက်ဖြစ်တယ်။အဲ့ဒီတငယ်လေးဒီရှိကိုရောက်လာဖို့သူ့လက်ထဲကရှိတဲ့အရာဒီရှိကိုရောက်လာဖို့အတွက်ရွေးနှုတ်ခံရသောသူတွေဒီမှာတာဝန်ရှိတယ်။ ချစ်တော်ကြီးကဒီကနေ့ကျွန်တော်ကကျွန်တော်ကိုကျွန်တော်ရွေးကနှုတ်ခံရတော့သူလို့ယုံကြည်လက်ခံတယ်။ဖခင်ငါတို့နာမည်နဲ့တကွာသိတယ်။ငါတို့ကစည်ရင်ပါတယ်။အသက်စည်ရင်ဆောင်တော်မှာတို့နာမည်ပါတယ်။ဒါဆိုကျွန်တော်တို့ပါတဲ့နာမည်ကျွန်တော်ဒီစည်ရင်သွင်းခံတော်သူဖြစ်ဟိုမှာအသွင်းမခံသေးတဲ့သူတွေနဲ့ဖခင်နဲ့ချိတ်ဆက်ပေးဖို့အတွက်အစီအခံမှုတွေဖြစ်တယ်။တခါတည်းကျွန်တော်ကဒီထဲမှာရှိတဲ့အရာကျွန်တော်စဉ်းစားငါတို့ပဲငါတို့ပဲငါတို့ပဲငါတို့ပဲငါတို့ပဲငါတို့အစုလေးပဲငါတို့ပဲငါတို့ပဲငါတို့ပဲအနည်းဆုံးငါတို့ပဲအလင်းဆုံးငါတို့ပဲသဘောပေါက်ဆုံးငါတို့ပဲအထင်ရှားဆုံးအဲ့တော့ငါတို့မဟုတ်တဲ့သူနဲ့ဖခင်နဲ့ကဝေးကွာသွားတယ်အဲ့တော့အားလုံးကနောက်ဆုံးတော့ဘာကိုရှေ့တန်းတင်လိုက်လဲလို့မင်းအတ္တကိုရှေ့တန်းတင်လိုက်တယ်ငါတိငါတက်ငါနားလဲငါပဲမှန်ငါပဲဟုတ်တယ်ဆိုတဲ့အရာပဲရောက်သွားတယ်ငါလုံးမနင်တို့မသိငါနဲ့လာမပေါင်းနေတော့နင်တို့ငါလုံးမမသိအတွက်နင်တို့နဲ့ငါမပေါင်းတော့ဘူးဆိုတာဖြစ်သွားတယ် separately ဖြစ်သွားတာမင်းလက်ထဲကမဟုတ်ငါတို့ဘာလို့မလဲမင်းကိုစင်းအောင်မသွင်းဒီမှာလူငါတော့စင်းနေမှာမင်းမပေါင်းမင်းအရွယ်မရောက်သေးဘူးဒီလိုပြောလို့ရတယ်ဒါပေမဲ့အဲ့ဒီအရာနဲ့ချိတ်ဆက်ပေးလိုက်ခြင်းအပြင်ဒီကနေ့တက်သေးကောင်းကြီးဖြစ်လာတယ်အဲ့ဒီအခွင့်ရေးအဲ့ဒီလုံနိုင်စွမ်းကဘသူပဲရှိတာလဲလို့မေးအဲ့ဒီလူ9000ထဲမှာမရှိဘူးအဲ့ဒီအနည်းဆုံးစက္ကန့်ထဲမှာနေတဲ့အဲ့ဒီစက္ကန့်ယောက်မှာပဲရှိတာဖြစ်တယ်။တနည်းအားဖြင့်ဒီနေ့သင်တဲ့ကျွန်တော်မှာပဲရှိတာဖြစ်တယ်။ဒါကြောင့်မို့ကျွန်တော်တို့ဖခင်နဲ့နီးကပ်ခြင်းကအဝေးကလူဖခင်နဲ့နီးလာဖို့တော့ဖြစ်တယ်။ကျွန်တော်ဖခင်နဲ့နီးကပ်ခြင်းကအဝေးကလူတွေဖခင်နဲ့ပုံပြီးဝေးတဲ့ဝေးသွောင်းဝေးဖို့တော့မဟုတ်ဘူး။ကျွန်တော်ကအဲ့ဒီလူတွေကိုမြင်ကလေးကအဲ့အာငရေတော့မကောင်းနေဝေးသွောင်းငါတို့အပေါ်တက်မှာသူတို့အောက်ဆင်းမှာစာကလေးကအဲ့ဒီလိုကျွန်တော်ကမြင်ထားရင်အဲ့ဒီလူရဲ့နှလုံးသားနဲ့ဖခင်နဲ့ကဝေးကွာလေဖြစ်သွားတယ်အဲ့တော့သို့သောအဲ့ဒီလူအလုံးဖခင်ကရှင်းကျင်တာအကုန်ရှင်းကျင်တာငါလည်းမလိုက်တော့ဘူးလေမဟုတ်မောရှိကြားခံပေးတယ်သူတို့ကိုကိုတော့ထောက်ပါပါကိုတော့ပုတ်ပေးပါကိုတော့ဂတိတည်ရတော့ကျွန်တော်ကိုရွေးတာဘာလို့ရွေးထားလဲမောရှိရက်တီပေးတယ်တောက်လျှောက်မောရှိရက်တီတယ်အဲ့ဒီအစ်တီလာမျိုးအတွက်ဖခင်နဲ့ကြားရမှာအဲ့တလောက်ခေါင်းကိုက်အောင်လုပ်တဲ့လူတွေအဲ့တလောက်ခေါင်းမာတဲ့လူတွေအဲ့တလောက်လယ်ပင်ခိုင်မာတဲ့အမျိုးကြားရမှာဖခင်နဲ့အဲ့ဒီလူတွေကြားမှာမောရှိရက်တီပေးတယ်သူမျက်နှာအယောင်ထွန်းပခြင်းအပေါ်မှာပဲမောရှိရက်တီခဲ့ရင်အဲ့ဒီလူတွေခန္ဓာနောက်ရောက်ရှင်မရောက်ဒါပေမဲ့သူရက်တီပေးခဲ့တယ်ဒါဝိဒ်သာသူ့အလက်ထဲမှာပေးထားတဲ့ authority သူ့ရဲ့ဘုရင်အာဏာနဲ့ဒီလိုမျိုးဖြစ်ရင်ဒါတိုင်းပြည်ကိုစော်ကားတာငါကိုစော်ကားတာအဲ့ဒီနေရာကိုချက်ချင်းသိမ်းဆိုရင်အဲ့ဒီအမျိုးသားကိုနိုင်ပါတယ်အမုံမျိုးသားကိုနိုင်ပါတယ်ကျွန်တော်ပြောချင်တာဒါပေမဲ့စောစောကမုတ်ဆိတ်ဖြတ်ခံလိုက်ရတဲ့သူတွေအပိုင်ပိုင်ဖြတ်ခံလိုက်ရတဲ့သူတွေရဲ့ယင်တဲ့ကတိုင်ရတစ်သက်လုံးပြောင်းပါမဟုတ်တော့တစ်ခါတည်းကျွန်တော်တိုက်ပွဲတွေနိုင်တယ်ကျွန်တော်လူတွေတည်းကတိုင်ရမပြောက်ဘူးအမှုတော်တွေမှာကျွန်တော်အောင်မြင်တယ်ဒါပေမဲ့ကျွန်တော်အနီးနားတွေကလူရဲ့တန်ရာမပြောက်ကျွန်တော်ကဆွတ်တင်နေတာကျွန်တော်ဆွတ်ဆွဲနေတာချမယ်ချမယ်ကြီးပဲသိမ့်မယ်ကြီးပဲဒါပေမဲ့မဟုတ်ဘူးအနားမှာတန်ရာရတဲ့လူတွေရှိတယ်ရှိတယ်ဒါကြောင့်မို့အသိတော်တစ်ခုရဲ့အောင်မြင်ခြင်းကအရှိဘလောက်ရောက်သွားမှုအနီးကလူတွေဘလောက်တန်ရာငြိမ်းသွားတယ်ဆိုတော့ပါတယ်အဲ့ဒါပါတွဲကြည့်ရတာဆွတ်တင်သွားလို့မရအောင်တယောက်တည်းထွက်သွားလို့မရအောင်ဒါဝိဒီမလိုမျိုးတော့သူအေးစင်းနိုင်တယ်ကျွန်တော်ပြောချင်တာသူကိုယ်တော်သွားတိုက်ပြောင်မှာလူလှုပ်လာနိုင်တယ်9အဲ့ဒီရန်သူကအေးစေးပဲဒါပေမဲ့အခုဖြစ်လာတဲ့ခါမှာအဲ့ဒီရန်သူကိုရှေ့တန်းမတင်ဘူးသူအူးဆုံးလှုပ်လိုက်တဲ့အရာကသူ့လူရင်ထဲကတန်ရာကိုညှိပေးလိုက်တာဖြစ်တယ်အစာမထိုးနိုင်ဘူးအဲ့ကိစ္စကဒီလူတွေဘလောက်တန်မိုးရှိတယ်နာမည်တော့မပေါ့ဒါပေမဲ့ဒါဝိတ်အတွက်တန်မိုးရှိတယ်ကျွန်တော်ရဲ့အောင်မြင်ခြင်းတဲ့ကျွန်တော်နားမှာရှိရဲ့လူရဲ့ရင်ထဲကတန်ရာကိုကျွန်တော်မသိအဲ့ဒီအကြရှုံးခြင်းပဲကျွန်တော်မျက်နှာဘုံတော့ဘလောက်ပဲထင်ရှားထင်ရှားကျွန်တော်အနာမှာရှိရဲ့လူရဲ့နှလုံးသားတွေကတိုင်အောင်ကျွန်တော်မငြိမ့်ပင်အဲ့ဒီအကြရှုံးခြင်းပဲအသင်းတော်ဘလောက်ပဲအောင်မြင်အောင်မြင်အသင်းတော်ထဲမှာရှိရဲ့လူရဲ့နှလုံးသားတွေတိုင်ရကျွန်တော်ခရုမဆိုင်အဲ့ဒါကြရှုံးခြင်းပဲအဲ့ဒီအရာကကျွန်တော်ရဲ့အသက်တာထဲမှာဒီနေ့ပြင်ဆင်ပေးတယ်ဘာကြောင့်လဲကျွန်တော်ကတော့ပိုးနီးသွားတယ်ကျွန်တော်ကနောက်ထပ် level တစ်ခုတက်သွားတယ်ကျွန်တော်ကနောက်တစ်ဆင့်တက်သွားတယ်ဒါပေမဲ့သူကတော့ဖခင်နဲ့ဝေးသွားတယ်အဲ့ဒီတရားနဲ့ तू လာခြင်းစိတ်တောင်မရှိတော့ तू ဘသူနဲ့မှပေါင်းခြင်းစိတ်မရှိတော့ तू ကြံခဲ့ပြီအေးကြံခဲ့ပေါ့ သူတို့သူနှစ်သိမ့်ပေါ့သူသူများတော့နှစ်သိမ့်တက်သေးတာအခုမုတ်ဆိတ်လေးရေးခံရတာ तू ဘာဖြစ်နေရလဲကျွန်တော်ကအဲ့ဒီအရာနဲ့ပဲကျွန်တော်ကထားခဲ့တယ်မဟုတ်ဘူးအဲ့ဒီလူရဲ့တန်ရအောင်ကျွန်တော်မြင်တတ်ဖို့အတွက်ဖြစ်တယ်ချစ်တော်ညီကိုမမဒီနေ့ညနေနှုတ်ပတ်တော်နဲ့ကျွန်တော်ဆင်ခြင်တဲ့ခါမှာဖခင်ရဲ့အကပင်မြတ်တော်ပြန်လဲဆင်ခြင်ဖို့အတွက်ဖြစ်တယ်ဖခင်ပြစ်မထောင်ဖခင်ပြစ်မထောင်အာရနဲ့ဧဝကိုအေဒင်အပြင်ကိုမထုတ်ခင်မှာသူတို့အဆက်ကွဲသွားတဲ့အဝတ်ချီးစည်းကိုဖခင်ကဖုံးပေးပြီးမှလွတ်လိုက်တာဖြစ်တယ်ဒီနေ့ကျွန်တော်ရဲ့ကြာရှုံးခြင်းကျွန်တော်ရဲ့ဆုံးရှုံးခြင်းကျွန်တော်ရဲ့တန်ရအောင်ဖခင်ကအမြဲတမ်းကုစားလေးရှိတယ်ဒီတိုင်းကျွန်တော်ဘရောမထောင်ဖခင်ကကျွန်တော်ကိုကုစားလို့ကျွန်တော်ထဲမှာရှိတဲ့သူတွေကျွန်တော်အနာမှာဖခင်ပေးထားတဲ့သူတွေကျွန်တော်နဲ့တွေ့ကြုံဆက်ဆံရတဲ့သူတွေကိုဖခင်နဲ့နီးကပ်စေဖို့အတွက်ဖခင်လိုရှိတာဖြစ်တယ်နောက်ခုချိန်မှာကျွန်တော်အဝရှိတဲ့အညီကိုများပြည်လည်နေရယူစီခြင်းနဲ့ခဏလောက်ရှင်းနေမှာအတူတကွာမတ်တရက်စီခြင်းနဲ့ဒီနေ့ကြားနာနှုတ်ွက်တော်မှာခဏလောက်ပြည်လည်၍ဆင်ခြင်းစီခြင်းနဲ့တခါတည်းမှာကျွန်တော်ဖျားနဲ့နီးကပ်လာမှုယဉ်နီးလာမှုတိကျွမ်းလာမှုအဲ့ဒီအရာတွေကဒီနေ့ဖျားနဲ့တခြားသူတွေနဲ့ဝေးကွာမှုဖြစ်စီခြင်းခုချိန်မှာကျွန်တော်ပြည်လည်၍ဖျားမြတ်တော်ပြည်လည်တရားအောင်မေဖို့အတွက်ဖြစ်တယ်အဲ့ဒီအသက်ဝိညာဉ်တွေကိုလည်းဖျားရှင်ဘီယူဆိုင်တာဖြစ်တယ်ကျွန်တော်တို့ကသာစိတ်ဆိုးလို့ဒေါသထွက်လို့သူ့ကိုငရေပို့နေပြီမဲ့ဖျားကအဲ့ဒီဝိညာဉ်ကိုငရေမသွားစေချင်သူလက်မခံပြီမဲ့ယေရှုကားတဲ့ပုံမှာအသေးခံတာသူ့အတွက်လည်းပါတယ်ဒီနေ့ကျွန်တော်ရဲ့နီးကပ်မှုဟာသူ့ကိုဖခင်နဲ့နှီးစေဖို့အတွက်ဖြစ်တယ်ဒီနေ့အသင်းတော်ထဲမှာကျွန်တော်ဖခင်နဲ့ယဉ်နီးလာမှုဟာကြံနေသေးတဲ့သူတွေလည်းဖခင်ကိုတွေ့မြင်လာဖို့အတွက်ဖြစ်တယ်ကျွန်တော်တယောက်တည်းဘုံရောင်ကြီးထွန်းပနေဖို့အတွက်မဟုတ်ကျွန်တော်တယောက်ပဲထင်ရှားနေဖို့အတွက်မဟုတ်ဒီနေ့ဖခင်ရဲ့မြတ်တာကိုအားလုံးခံစားဖို့အတွက်ဖြစ်တယ်ဖခင်ရဲ့ရွေးနှုတ်ခြင်းကိုအားလုံးသိမှတ်ဖို့အတွက်ဖြစ်တယ် ကျွန်တော်တို့ဒီနေ့ဒီနေရာအထိဖျားရှင်ခေါ်လာတဲ့အရာကမြေမုံထဲကယူရင်းနှုတ်ခဲ့တာဖြစ်တယ်အသက်ရှင်တော့ဖျားကိုတီးကျွမ်းတဲ့အရာထာဝရနဲ့ဆိုင်တဲ့အကျံစီကိုနားလည်ရတဲ့အရာအဲ့ဒါမြေကြီးတဲ့ကကျွန်တော်ကိုဖျားယူရင်းနှုတ်ခဲ့တဲ့ဂျေဇုသက်သက်ဖြစ်တယ်ကျွန်တော်ဖျားယူရင်းနှုတ်လို့ဖျားယူရင်းနှုတ်ခြင်းနဲ့တွေ့ရှိသေးတယ်အဲ့ဒီမြေကြီးထဲမှာရှိနေတော့မှဖြစ် ကျွန်တော်ရဲ့ဝိညာဉ်ကိုဖျားသနာသလိုအဲ့ဒီသူတွေကိုလည်းဖျားသနာလျက်ရှိတယ်ကျွန်တော်ဖျားကိုမြင်တွေ့ခံစားသွားသလိုသူတို့ကိုလည်းဖျားကမြင်တွေ့ခံစားစေခြင်းတယ်ဒါကြောင့်ဝိညာဉ်နေမှာကျွန်တော်ရဲ့အသက်တာကျွန်တော်ပြန်လည်ပြင်ဆင်အောင်အဲ့ဒီအကျံစီထဲမှာကျွန်တော်ကဆက်သွယ်ပေးတဲ့သူတွေလားဒါမှမဟုတ်စီးတားနေတဲ့သူတွေလားကျွန်တော်ပြန်လည်ပြင်ဆင်အောင်
တို့ရောက်ဖျားမြတ်တာမှတပါဘေးရာမကျွန်တော်မကျော်လွန်နိုင်ဘူး။ဒါကြောင့်ဖျားရဲ့အကပင်မြတ်တာနဲ့ကျွန်တော်ပြင်ဆင်ဖို့အတွက်ဖြစ်တယ်။